ုတ်ကဲ့ခင်ဗျလာမယ့်2015ခုနှစ်ယူကော့ပွဲမှာရှန်တိုင်းနိုင်ငံဒီမိုကရေစီအဖွဲ့ချုပ် SNLD ကပြင်ဆင်နေတဲ့အခြေအနေတွေကိုသိလိုပါတယ်ခင်ဗ
ျကျွန်တော်တို့ယူကော့ပွဲဝင်မယ်မဝင်ဘူးဆိုတော့စီးစရာမဆုံးဖြတ်သေးပါဘူးသို့တော်လည်းပဲဒါကကျူတင်ပြင်ဆင်ရမယ့်လုပ်ငန်းတွေဟာပြင်ဆင်ဖို့ဆိုပြီးကျွန်တော်တို့ညွှန်ကြားပါပြီကျွန်တော်မြို့နယ်တွေကိုစပြီးညွှန်ကြားပါပြီယူကော့ပွဲကျင်းပချက်လို့ရှိရင်ဝင်မယ်လို့ဆုံးဖြတ်ခဲ့လို့ရှိရင်လည်းဘာတွေလုပ်မလဲအဲလိုရတဲ့ဟာတွေအားလုံးကျွန်တော်တို့ဆောင်ရွက်ဖို့ကြင်ကြပြီးပါပြီ။ဌာနချုပ်ယုံမှလည်းပဲဒါစပြီးတော့ဒီ data တွေပေါ့စတင်စုဆောင်းမှုတွေကျွန်တော်စလုပ်ပါပြီ
။ဟုတ်ကဲ့စီယုံရေးတွေမှာမြို့နယ်တွေမှာဆင်းနေပြီလားခင်ဗျာ
။စီယုံရေးကတော့ငကိုတည်းကဆင်းပါတယ်။ဒါပေမဲ့မဲထည့်ဖို့အထိတော့ကျွန်တော်တို့မလုပ်သေးပါဘူး
။ဟုတ်ကဲ့ခင်ဗျာတကယ်လို့ယူကော့ဘွဲဝင်ဖြစ်မယ်ဆိုရင်လွှတ်တော်ကိုယ်စားလှယ်ဦးရေဘယ်နှဦးလောက်များရှားထားတာရှိလဲခင်ဗျာ
။လောလောဆယ်တော့ပြောလို့မရဘူး။ဒီမြို့နယ်40လောက်တော့ညီမန်းကျက်ထားရပါလေ။ကျမ်းပြေမှာပဲအဓိကဖြစ်မှာပါ
။ဟုတ်ကဲ့တခြားဘယ်နေတွေမှာဝင်ဖို့များရှိပါသေးလဲခင်ဗျာ။
မန္တလေးတိုင်းမှာရှိနေပါလေ
ဒီအမျိုးသားလွတ်တော်နဲ့ပြည်သူလွတ်တော်မှာဘယ်လောက်များယာထားရများရှိတယ်ခင်ဗျ
ာအဲကျွန်တော်တေချာတော့မပြောတတ်ဘူးတမျိုးနယ်ဆိုရင်တမျိုးနယ်မှာဆိုရင်သူကဒီနယ်လွတ်တော်2ယောက်ရှိရှိမယ်ခြေကောင်းပရိယာဆိုရင်ပြည်သူလွတ်တော်1ယောက်ရှိရှိမယ်အမျိုးသားလွတ်တော်ကြတော့ကျွန်တော်ခွဲလန်းရဆိုရင်ရှမ်းပြည်နယ်က12ယောက်ပဲရတယ်သူတော့လည်းပဲထူးထူးခြားခြားရှမ်းပြည်နယ်မှာကိုပဲဦးချုပ်ခွဲရဒီက5ခုရှိတဲ့အတွက်ကျန်တဲ့လူတွေက9ယောက်ပဲရှိမယ်ဆိုတော့ကျွန်တော်တို့ကခရိုင်လိုက်ဆိုရင်စိတ်မများဘူးဗ
ျဒီယူကော့ဘွဲမှာလွတ်တော်ကိုယ်စားလှယ်ရဲ့အရေးချင်းတွေရောဘယ်လိုများသတ်မှတ်ထားရရှိလဲခင်ဗ
ျကျွန်တော်တို့ကတော့အရေးချင်းသတ်မှတ်ချက်ကိုတိစမလုပ်ထားပါဘူးဒီကော်မရှင်ကသတ်မှတ်တဲ့အရေးချင်းရှိမယ်ပြည်စုံမယ်နောက်ပြီးတော့ဒီမြို့နယ်ကမြို့နယ်အဖွဲ့တွေပါနော်ကြက်နှစ်သက်တဲ့လူဖြစ်ရင်ကျွန်တော်တို့လက်ခံပါပ
ါဆရာတို့ကချင်ပြည်နယ်မှာလည်းရှမ်းလူမျိုးတွေအများကြီးရှိတယ်ဆိုတော့ကချင်ပြည်နယ်ဘက်ကရောကျွန်တော်တို့ဒီမဲဆက်စည်းရုံကိုလှုပ်ဆောင်မှုများရှိပါလားခင်ဗျ
ကျွန်တော်လို့တော့ကြည်ပြင်းနေမှာကျွန်တော်မတော်ပါဘူး။ဘာလို့လဲဆိုတော့အဲ့ဒီမှာကကြာပြီပါတီရှိတယ်။နောက်တိုင်းလန်ရှမ်းပြည်ပါတီရှိတယ်ကြာ
။အော်ဆရာဒါဆိုရှမ်းပြည်နယ်မှာအဓိကဘယ်နေရာတွေမှာဦးစားပေးပြီးတော့လှုပ်ဆောင်သွားဖို့များရှိလဲခင်ဗျာ
။ EP မိုင်းရှူမိုင်းကိုင်းစသဖြင့်ပေါ့ဗျာ
။ဆရာတို့1990မှာလဲဆရာတို့က NDP ရဲ့အများဆုံးအနိုင်ရရှိပါတီလည်းဖြစ်တော့ကြတော့ခုဒီ2015မှာတကယ်လို့ဝင်ဖြစ်မယ်ဆိုရင်ဘယ်လောက်များမျှော်မှန်းချက်များရှိလဲခင်ဗျာပါတီအနေနဲ့
။ကျွန်တော်တို့ကအဲ့လောက်ကြီးတော့မျှော်လင့်ချက်မထားပါဘူး။
တကယ်လို့ဆရာတို့ယူကော့ဘွဲဝင်ဖြစ်မယ်ဆိုရင်ပါတီရဲ့ယူရချက်ကဘာများဖြစ်မလဲအဓိကညီမချက်ကဘာများဖြစ်တယ်ပြောလို့ရမှာခင်ဗျာ
ကျွန်တော်တို့တပ်လူညီများရေးဖက်ဒရယ်ပြည်တော်စုထူထောင်ရေးဒီမိုကရေစီစနစ်ကျင့်သုံးရေးပေါ့ဗျာ
ဒီပုံစံဆိုရင်ကျွန်တော်တို့ကြားပြီးနဲ့ကြားအောင်ပါတီ2015ခုနှစ်ယူကော့ဘွဲအလွန်ကြားမှာပဲပေါင်းစည်းဖို့ဖြစ်မလားခင်ဗျာကြားကောင်းတဲ့ကြားယူ policy ကအခြေခံချင်းမတူတာရေးများရှိလားခင်ဗျာ
ကျွန်တော်တို့ဘက်ကတော့ကျွန်တော် January 15ရက်နေ့မှာချိန်ကြားပါရှိတယ်ဒါပေမဲ့သူတို့ဘက်ကကြားနေတဲ့အတားတော့2015နောက်ပိုင်းမှာပေါင်းနိုင်တော့မယ်လို့ပြောတယ်ကျွန်တော်တို့ဒီတော့တိုက်ရိုက်မပြောပါဘူ
းဒီလားဒီ23 24လောက်မှာလဲ UNA ညီလာခံရေးရှိတော့ကြတော့ကျွန်တော် UNA ညီလာခံရေးနေပြီခု SND နဲ့ဒီ NLD နဲ့ပူးပေါင်းဆောင်ရွက်သွားဖို့ရုပ်ောက်ဘွဲမှာအတူပူးပေါင်းဆောင်ရွက်သွားဖို့ဘယ်လိုဆုံးဖြတ်ချက်တွေချမျိုးများရှိလဲခင်ဗျအ
ဲအဲ့ဒါတော့ကြိုးစားကြည့်ရပါမယ်ခင်ဗျဟိုမပြီးသေးတော့လေကြိုးပြောလို့မရပါဘူ
းဆရာနောက်ဆုံးတစ်ခုအနေနဲ့ဒီယူကော့ဘွဲဝင်ဖြစ်မယ်ဆိုရင်ယူကော့ဘွဲအွန်လိုင်းအတွက်အဓိကဘာတွေလိုအပ်ချက်ရှိလဲချန်ပီယံဒီပြည်သူတွေရဲ့နိုင်ငံအသိရှိခြင်းဘယ်တိုင်းတာတောင်ရှိမယ်လို့ဆရာပြောလို့များကြားလဲ
ဒီကကတော့ဗျာဒီချန်ပီလူလူတွေနဲ့ကပ်ညီတဲ့ policy ရှိဖို့လိုတယ်ဒီ policy တွေကိုမဲပေးနိုင်တဲ့လူလူတွေကိုကျွန်တော်တို့ရှင်းပြနိုင်ဖို့လိုတယ်နောက်ပြီးတော့ကျွန်တော်တို့ကအစည်းအလာကိုဆက်ထိန်းတဲ့policy ကိုကိုင်ထားပါတယ်49ပင်လုံစာချုပ်မှုကိုကျွန်တော်ကဆက်လက်ကိုင်ဆွဲထားပါတယ်ဒါဒီတော့ကျွန်တော်ရှင်းပြမှာဖြစ်ပါတယ်
ဆရာဦးဆိုင်ကျွန်းလို့ RFA အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ပါပြီကျေးဇူးပါ